နေ့1369ခုတပူတွဲလာပြည့်ကျော်6ရက်နေ့ပဲခူတိုင်းပဲခူမြို့နယ်အင်းတကောစံပြကြေးရွာအမှတ်10ရပ်ကွက်နေတမဒါနကောင်းမှုရှင်ဦးတင်အေးတော်ကြီးချိုးမိသားစုတို့မှပေးလှူပူဇော်အပ်သည့်ဓမ္မပူဇာပွဲသို့တရားလူခံရန်ရောက်ရှိလာကြကုန်သောမျိုးကောင်းသာမျိုးကောင်းသမီးပေါင်းသူတော်ကောင်းတို့အားဓမ္မဒါနအမတ္တဒါနအနေအဖြင့်ပေးလှူဟောကြားအပ်သည်ရွှေတခုံမှပြန်ဆောင်တဲ့ပွဲလို့အမည်ပေးထားတဲ့တရားတော်ဒီနေ့ညာဟောမယ့်တရားကဗာတယ်လေပိသရွှေတကုံမှာပြန်ဆောင်တဲ့ဘွယ်လို့အမည်ပေးထားတဲ့ဓမ္မကထာဒေသနာဒီနေ့ညဘုန်းကြီးတို့ဟောမှာဖြစ်ပါတယ်အဲ့ဒီတရားဒေသနာဟောကြားသေးမီမနာကြားသေးမီမှာတရားပိုင်ရှင်ဖြစ်တော်မူတဲ့တပည့်ညူမြတ်စွာဘုရားကိုရွတ်သေးစွာလောက်ချီးမွှေးရှိခိုး၍ဓမ္မတပင်စတင်ဖွင့်ကြရအောင်အလုံးပရိသတ်ပေါင်းသူတော်ကောင်းတို့ကလက်အုပ်ချီးပြီးတော့ဘုရားရှင်ကိုရောင်မြတ်ရဲ့ဂုဏ်လေးကိုအာရုံပြုနေပါဘုန်းကြီးကဓမ္မသနာပလင်ဌာနကနေပြီးတော့ဘုရားရှင်ကိုရောင်မြတ်အားရှိကျူကိုရောင်ပူဇော်အပ်တဲ့နမေကာရဘုရားရှင်ခိုးဖြင့်ဘုရားရှင်ခိုးပူဇော်၍ဓမ္မသဘင်စတင်ဖွင့်ကြရအောင်ဥရိဒိဌာနီလောကင်ညုစံတိမဓမ္မတိတကုပဝသေတိအိမေဇန္တုဓမ္မရံတိဓာတုစုဓာနီဣဓာနီဘုရားဒီဟုသောယရဏစံယုံကြောင့်တရပံကုန်တို့ဖြာဖြာစံဆုံးတင်း၍အစွမ်းကုန်ပွင့်ရမည်ယခုကကာလသမယ၌ဓမ္မတိရကုရွှေမြအယောင်နေလယောင်ထွေထွေလယောင်တို့ထက်ကရေကရမကအောင်ဝင်ကြည်ပ၍အလင်းတိတလားဖြာဖြာပွားနိုင်သဖြင့်ကဝန္တလောမှာယရဏတရားတိဟုသောအကြောင်းဝါလည်းရှိတော်မူပါ၏ထသောလောကိညုလူအကြောင်းတွင်နအကြောင်းတွင်မြမအကြောင်းတွင်နဲ့ကဝါအကြောင်းတွင်ရှိရှိသမျှမိမိယာယာအခက်မဲ့ထင်းမျက်ရှင်ပဲတည်းမြန်လက်တင်ထားတကဲ့သို့အိခာဝေဗံတပ္ပိညုတဆွေညာတော်ဖြင့်ဧကံသိမြင်တော်မူပါ၏ထသောစန္ဒီမာတကဘာလုံးမာတာဆုံးထိန်ဆုံးဖြစ်၍စိတ်တလုံးမြတော်တာလိုခဏမပေါ်လန်းလည်းရင်တမြော်ကမန်းနေလျာသည့်သံဝေပွင့်ပုံတွင်ဘုရားရှင်ကိုယ်တော်မြတ်ကြီးသည်ဥဒေတိအမိုက်ကိုပဲခွာရှောင်းအမောင်းကိုဖြန့်ခွင်း၍အလင်းတတကြီးကြီးနှင့်ဘောဥရီတောင်းထေစီမာမြတ်ရောင်ကြီးတဖိတ်ဖိတ်နှင့်တရိပ်ရိပ်ပေါ်ထွန်းတော်မူခဲ့လေပြီစန္ဒီမာလေးကျွန်းကိုလဲရ၍လေးရကိုမြန်တော်မူတိတကူမြန်နန်းနေလားစံယရဏဖြစ်တော်မူပါ၏သောဘုရားရှင်ကိုယ်တော်မြတ်ကြီးဖရာတော်တွင်ဘူးအပြင်ဘူးအစင်ဘူးကအဘူးကညာတဖြင့်အဘူဒ္ဒရှိသူတည်းကိုအဘူဒ္ဒတွင်ချုပ်ငိမ့်အောင်ယုတ်သိအိမ်များစေနိုင်သည့်ဧဝပိုင်ဖြစ်တော်မူသောရှင်မြတ်ကြီးသည်ဓာတုစုရှိရှိသောပါရမီတဘာအနိတဆော၍မြတ်သောဝါဒနာခိုင်ညာသဖြင့်ဓမ္မရာအတိုင်းဖြောင်းဝသောနေကြကုန်သောဣမေဇန္တုရှင်းဘဝဇယိုင်တို့ကြောင့်အေးများကိုယ်သာကြိုက်၍နေကြကုန်သောထုံထုံများစွာတတဝအနန္တမန္တမြတ်တို့ကိုဓမ္မရံတိဟိဂုံတော်ညွန့်၆စုံဒီဘုံတော်၆ခန်းတရားတော်ဒီဟုသောမြတ်ရောင်ကြီးပန်းတို့ဖြင့်ပဗ္ဗတိတိပါရမီဒိဋ္ဌံမချိုးခဲ့ကြသည့်အတိုင်းနိဗ္ဗာန်မြို့နံအမတာမြေမှာချမ်းသာစေမောင်ချွေမတန်းရအောင်ရောင်ဝေစံတကြီးကြီးတလီလီပပဝင်း၍ထုံးလင်းတော်မူလဲ့ပါကဘာမောင်မတိမြရောင်ကြီးညွန်ဘုတို့ဖြင့်အထူးကျက်တရေမဆုံးနိုင်သည်ရွှေပုံးခိုင်ကိုတော်မြတ်ကြီးဖျာ
ဘုရားကုဏပကသနိကျမ်းမှာလာတဲ့ဆွေတကုံးမှာပြန်ဆုံတဲ့ပွဲတဲ့ဗါရဲလေပြောဘုရားကုဏပကသနိကျမ်းမှာလာတဲ့ဆွေတကုံးမှာပြန်ဆုံတဲ့ပွဲတဲ့ဗါရဲလေပြောဘုရားကုဏပကသနိကျမ်းမှာလာတဲ့ဆွေတကုံးမှာပြန်ဆုံတဲ့ပွဲတဲ့ဗါရဲလေပြောမေတ္တာအာတိတမေတ္တာပတ္ထနာများပြီးတော့ဒီနေ့ညဣန္ဒဂေါ်ကျေးရွာအလှူတကာဦးတင်အေးအလှူမဒေါ်ယီချိုးမိသားစုတို့ကျင့်ပါအတော်၅ချိန်မြောက်ဓမ္
လူသားတယောက်ရဲ့ဘဝနေဝင်ချိန်ဟာတိတ်ကိုအရေးကြီးပါတယ်ဘဝနေဝင်ချိန်မှာစိတ်တွေခရောင်ခရဲနဲ့မြင်မြင်နာတွေမြင်ထင်မြင်နာတွေထင်ရင်ဘုရားတကလည်းချမ်းသာမပေးဘူးကျောင်းတကလည်းချမ်းသာမပေးဘူးဒီနေ့ညဆွေတော်ကောင်မှပြန်ဆောင်တဲ့ပွဲထဲမှာပါတဲ့အဓိကဇက်ကောင်ကဘုန်းကြီးတို့ပြေးတိုက်ဒါဆောင်တခါကြီးဥပကောင်းတဲ့ဘယ်သူလဲဆောင်တခါကြီးဥပပါဘုရားရွှေတကုံဘုရားကြီးရဲ့စနေထောက်မှာတဆောင်ကြီးတစ်ခုလှူလာတာရှိဥပကောင်းတဆောင်တဲ့တကမကြီးနာမည်ကဒေါ်မြညွန့်တဲ့သားလေးနာမည်ကမောင်ကောင်းညွန့်တဲ့မိသားစု၃ဦးတည်းရှိခொနှစ်တကရကိုတိကျပြောရရင်1283ခုဘလောက်လဲ
1983
ခုပါဗျာတကယ်ဖြစ်သွားတာတကယ်အဖြစ်ပြည့်ပြည့်တယ်တကယ်ဖြစ်သွားတယ်ဖြစ်ပြည့်ကသိအံ့ဩဖို့ကောင်းတာအဲ့ဒါဘုရားတစ်ဆောင်ကြီးဆောက်လို့လူဒန်းနာတဲ့ဒကာကြီးဟာဒီကနေ့ကာလမှာကိုလုတ်ခဲ့တဲ့ကုသိုလ်ကောင်းမှုတွေအာယုန်နဲ့မပေါ်ဘဲနဲ့မထင်ဘဲနဲ့တခြားတခြားသောအာယုန်တွေထင်သူဆွဲလန်းတဲ့ဘဝတစ်ခုကိုရောက်သွားတဲ့အကြောင်းကိုဘုရားကဒီနေ့ညဒါလေးပြောမှာဒါလေးမပြောခင်ရှေ့ပိုင်းမှာဘုရားရှင်ကိုရောင်မြမိန့်တော်မူထားတဲ့ဒေသနာတော်ရှိပါတယ်နတ်သီလဗဒံမတ္တိနဘဟုသေစေနဝါပနာအထဝသမာဓိလာဘေနဝိဝိတ္တတယနေနဝါဖုတာမိနိခံမံဒုက္ခံအပုထုဇနသေဝိတံဘိက္ခုဝိသံသာမပါတိအပတောအတဝဲခယံဘိက္ခုဘိက္ခဝေါယဟန္တောမြာဥစ္စေသာတုသီလပပတာမဋ္ဌေနစတုပါတိသုဒ္ဓိသီလစတုပါတိသုဒ္ဓိသီလဒုတိအကျင့်ဂုံပြည့်စုံယုံငါများဖြင့်ဝိသာသံဝဘဝဆုံးကံကြွတန်းဝင်ပြုตาရမှုကိုမာအာပါတိဝဘဝဆုံးကံကြွန်းဝင်ပြုตาရမှုကိုမာအာပါတိပေါင်းတင်တန်တန်ဆက်ဆံတမှုမပြုလောက်ကြရာဘဟုသေစေနာဝပိတကကျန်းကံအတန်တန်ကိုဧကံတတ်သည့်ဘဟုတုဒ္ဒမြန်သည့်အဖြစ်ဖြင့်၎င်းအထဝါပါဏာသောမတပံသိရှိရန်ကတမာတိလာဘေနာဝလောကီဇံယပိတမာတိဤအစွမ်းဖြင့်၎င်းဝိဝိတသယနေနာဝတောယစွန်ဖြာကเจ้าမြာဖုံဖုံနေနိုင်သည့်ဂုံများဖြင့်၎င်းအပုထုဇနသေဝိတံပုထုဇင်တို့သည်တခါဘူးမြမမီဝဲမခံစားဘူးသေသောနိခာမဒုခံကိလေသာတို့မှထွံ့မြောင်ကြောင်းမှန်စွာအနာဂါမိမဖို့ချမ်းသာကိုရပြီသူဟု၍၎င်းဘဝဘဝသုံးထံဝင်မိလျံကိုဝိသတံဘဝသုံးပါဥစာပေးပြုအကျွမ်းဝင်မှုကိုအာတဝဲခယံအပတောအာတဝောကုံခံယဟနာအဖြစ်သို့မရောက်သေးမီမာအာပါတိပေါင်းတင်ဆက်ဆံမှုတစုံတစ်ခုမှမပြုတ်ကြဘဲဝိဇာရှောင်လွှဲနိုင်ရမယ်လို့ဘဂဝါဘုန်းတော်ချောင်းစုအောင်လန်သူဖြစ်တော်မူသောဘုရားရှင်ကိုရောင်မြတ်ကအဝဆာကရုဏာရှင်ထံမေတ္တာအားဖြင့်မိန်ကြားတော်မူလိုက်ပါပေသတည်းဒီဒေသနာတော်ကိုဘုန်းကြီးတို့အတူချုပ်ဖဲပြောပြရသည်ကိလေသာအသောခွန်လျောကုန်ခန်းလို့ယဟန်တာမဖြစ်သေးသမျှဘဝစမသိမ့်သေးသမျှဘယ်ဘဝမှာမှမိမိရော့ရော့ပေါ်ပေါ်ဆဆနဲ့မနေပါနဲ့တဲ့ဘုန်းကြီးတို့ယဟန်ပိုင်းဆိုင်ရာ၌ပြောရင်ယဟန်သီလအာဒီဆရာတော်ကြီးကသီလသိမ့်မြဲတာပဲဒီဆရာတော်ကြီးကဝင်းနီးသိမ့်ထော်တာပဲဒီဆရာတော်ကဝင်းနီးသိမ့်လေးစားတာပဲလို့အဲ့ဒီလိုသတုမာနီတုတ်တိသီလပြည့်စုံယုံနဲ့ဂျေနအာယတင်းတိန်ရ ောက်ရဲပြီးတော့မနေပါနဲ့တဲ့ယဟန္တာမဖြစ်သေးသည်မြတ်ပုထုဇဉ်ဘဝနဲ့တန်တရာထဲမှာကျင်လီနေရမယ်ဆိုရင်ဘေဒတေဒါနပြည့်စုံယုံသီလပြည့်စုံယုံဘဟုတုတကျန်ငန်နေတတ်ယုံနဲ့တော့ကျင်နာပြီးတော့မနေပါနဲ့တဲ့ကဲတန်လေးဆိုကြည့်သမှာဒါနလောက်သာပြည့်စုံတာနဲ့လေးရွာအပဲလွတ်ပြီးကွယ်ဟုစိတ်ဝဲရှင်ပြလွန်အားရပေါ်စား၍လည်းမနေနဲ့သီလလောက်သာပြည့်စုံတာနဲ့လေးရွာအပဲလွတ်ပြီးကွယ်ဟုစိတ်ဝဲရှင်ပြလွန်အားရပေါ်စား၍လည်းမနေနဲ့အေးဒီဒီသနာတော်ကခုနတုန်းကရွတ်သွားခဲ့တဲ့ပါဠိကမပြောတာတော့ဆိုရင်ငါဖရာတွေတည်ထားပြီးကျောင်းတွေဆောက်ထားပြီးယဟန်တွေခံဖရာတက်ကကျောင်းတက်ကကြီးသာသနာမိခင်ကြီးသာသနာဖခင်ကြီးအမလေးယဟန်တွေဘဏ္ဍပသိက္ခာထထားတာဆရာတော်ကြီးတွေဘဏ္ဍပသိမ့်ထထားတာကောင်းပါတယ်အဲ့ဒါဒါနကောင်းမှုလုပ်ရမယ်လုပ်ဒါနတွေပြည့်စုံပြီဆိုရှေ့ကိုဆက်မသွားပဲနဲ့ဒါနကုသိုလ်ကောင်းမှုတစ်ခုပြည့်စုံယုံနေတော့လေးရွာအပယ်ကလွတ်ပြီလို့တော့မတွက်နဲ့တဲ့ဒါနဝေစာမန္လိကာပေရွာလာရရှာသေးသည်ကဲအဲ့ဒါလေးဆိုကြည့်သမ်းမှာဒါနဝေစာမန္လိကာပေရွာလာရရှာသေးသည်ဒါနဝေစာမန္လိကာပေရွာလာရရှာသေးသည်ကောသလမင်းကြီးရဲ့မိဘရဲ့ခေါင်းကြီးမန္လိကာတဲ့သာသနာတော်သိကြည်ညိုတာပဲဘုရားရှိသွားတဲ့တရားတွေနားတယ်အာအတ္တိတဒါနအလှပွဲကြီးသူကိုယ်တိုင်ဥဆောင်ပြီးတော့လှူတာကြည်ကြည်ကြက်ကြက်လှူတာကောသလမင်းကြီးကိုသာသနာတော်ကြီးညိုအောင်လဲပဲသူပဲအဲ့ဒါမရောက်ရောက်အောင်ဘုရားเจ้าကိုခေါ်လာအဲ့ဒီလိုဒါနကောင်းမှုတွေပြုလုပ်နေတဲ့မန္လိကာဟာဘေးသားရေသေလဲသေသွားရောငရဲကိုရောက်သွားတယ်ဘယ်ကိုရောက်သွားလဲအာငရဲကိုရောက်သွားတော့ငရဲကိုရောက်သွားတဲ့အကြောင်းရင်းကလဲပဲဘုန်းကြီးတို့ဘေးသားရေသေကံဒီကာလမှာပုထုဇဉ်ဆိုတာမှတ်ထားဘုန်းကြီးပဲဖြစ်ဖြစ်ဘုရားတက္ကပဲဖြစ်ဖြစ်เจ้าတက္ကပဲဖြစ်ဖြစ်ဘသူမဆိုဘုထုဇင်ဆိုတာတေဂန်ဒီကာလမှာဆွဲမိဆွဲရဆွဲတာမြင်မိမြင်ရမြင်တာပဲအဲ့ဒါသူဘာသွားပြီးတော့သူ့အာယုန်ထဲမှာပေါ်တော့ဆိုတော့ကောသလမင်းကြီးကိုလိန်ပြောဟုတယ်တဲ့ကောသလမင်းကြီးကိုဘာလို့ဟုလဲလိန်ပြောတယ်ဆိုတော့ကံ၅ပါးထဲမှာတပါးပြက်တာမုဒ္ဒဝါရကံဘာကံလဲဒီမုဒ္ဒစကားလေးတခွန်းဟာပြောတော့ကတော့အမှုမမှတ်ပဲပြောလိုက်တာပဲဒါပေမဲ့တေဂန်ဒီကာလကြားတဲ့အခါကျအဲ့ဒါလာပေါ်တယ်တဲ့ဒါလည်းအအောင်မို့တော့ကောင်းတာပဲအဲ့ဒါလေးလာပေါ်တော့အဲ့ဒါစိတ်ကဖြောင်းမရတော့ဘူးဖြစ်တယ်ဖြောင်းမရဘူးငါကောသလမင်းကြီးကိုလိန်မိတယ်ငါကောသလမင်းကြီးကိုလိန်မိတယ်ငါဖခင်အမကြောင်းအမလုံနေပြီးတော့ငါမသီလတော့မလုံဘူးဖြစ်သွားတယ်ဩဖြစ်မှဖြစ်ရလေဖြစ်မှဖြစ်ရလေနဲ့အဲ့ဒီလိုဖြစ်မှဖြစ်ရလေဖြစ်မှဖြစ်ရလေနဲ့ပြောနေရင်စိတ်ကူးနေရင်ကြံစည်နေရင်တွေးတောနေရင်နဲ့ဝိညာဉ်ချုပ်သွားတဲ့အခါကျတော့ဘဝကကုသိုလ်တွေအာရုံမပြုတ်နိုင်အဲ့တော့ဘယ်ဆင်းသွားလို့ငရဲဆင်းသွားတာဘယ်ဆင်းသွားလဲငရဲဆင်းသွားတဲ့အခါကျတော့ကောသလမင်းကြီးကမန္လိကာတေတော့မန္လိကာအလောင်းကိုမိရှို့မိရှို့ပြီးတဲ့အခါကျတော့ဇာပနပြာကြတော့ကောသလမင်းကကဲဒီလောက်တောင်သာသနာတော်ကိုကြီးညိုနေတဲ့ဘုရားအမကျောင်းအမအခုချိန်ဆိုရင်တော့နတ်ပြည်မှာဘုံမိမ့်မှန်နေတဲ့စံစားနေလောက်ပြီအမြတ်စွာဘုရားသွားမင်းမယ်တုတိတာယာမနေမတတိပရဏိမိတဝသဝတိတာဝရိန္နာဘယ်မှာရောက်နေတော့ဆိုတာနတ်ပြည်6ထဘုံဘုံတော့ရောက်မှကျင်းသေးတဲ့တကယ်လို့မြတ်မြတ်စွာဘုရားကတကောတော်နဲ့ပြမယ်ဆိုရင်မန္လိကာကငါပြန်ကြည့်ခြင်းနဲ့ဒါကြောင့်မန္လိကာပဲရောက်နေတော့ဆိုတာငါဘုရားသွားရှောက်မယ်လို့ဆိုပြီးတော့တခါတည်းကြောင်းတော်ကိုလာအောင်လာတဲ့အခါကျတော့မြတ်စွာဘုရားကသိတယ်ဟာကောသလမင်းတော်မန္လိကာကြောင်းလာမေးပြီ နာမေးရင်ငါဖခင်ကလည်းအမှန်တိုင်းဖြေရလိမ့်မယ်အမှန်တိုင်းဖြေရရင်ကောသလမင်းကြီးကအမတန်ညံနေတဲ့ပုဂ္ဂိုလ်တဲ့ညံနေတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်မို့လို့ဘုဒ္ဓရှင်ရဲ့တဘာဝကို तू မသိဘူးအဲ့တော့ဒီလောက်ဖခင်တရားကြည်ညိုပြီးတော့ဖခင်အမကျောင်းအမအလူရှင်ကြီးဟာငရေကိုကြာသွားတယ်လို့ငါအမှန်တည်းပြောလိုက်လို့ရှိရင်ကောသလမင်းဒီသာသနာတော်ကိုအထင်သေးသွားလိမ့်မယ်။ရှင်ဘုရားတို့သာသနာမှာလူနေတန်းနေတာဘာအကူရလဲရှင်ဘုရားတို့သာသနာဒီတိုင်းဆိုရင်ဒီလိုပြောလိမ့်မယ်။အဲ့တော့သာသနာကိုစော်ကားမဲ့ကိစ္စမဖြစ်ချေဘူး။ငလိကလည်းပဲငရေမှာကြာကြာတော့မနေဘူးပြည့်တိုင်ခொနှစ်ရက်ထဲတဲ့ဘယ်နှစ်ရက်ထဲတဲ့ခொနှစ်ရက်ထဲသူကနေမှာဖြစ်တဲ့အတွက်ကြောင့်မလို့မြတ်စွာဘုရား "Gain ဒီလိုလုံးမရမယ်ဆိုရင်ဘုရားကဒိဋ္ဌံလိုက်တယ်ကောသလမင်းကြီးအဲ့ဒီမေကောမမေးသေးတည်းဒိဋ္ဌံလိုက်တော့ကောသလမင်းကဘုရားရှိလာဘုရားနဲ့တကားပြောဘုရားဟောတဲ့တရားနာပြီးပြန်သွားတယ်နန်းတော်ရောက်တော့မှာဩငမေ့သွားတယ်မြတ်စွာဘုရားကိုမလိကာမိဖရဲ့ခေါင်းကြီးဘယ်ပုံဘယ်ဌာနရောက်နေတုန်းဆိုတာမေးမလို့တတိကလည်းနော်မေ့တန်ရရောဟဲ့ဆိုပြီးတော့သူ့ကိုယ်သူအပြစ်တင်ကဲနတ်ဖင်ကသွားမေးမယ်လာပြန်လာပဲပရိသတ်မြတ်စွာဘုရားကဒိဋ္ဌံလိုက်တယ်မေ့ပြီးပြန်သွားတယ်အဲ့ဒီလိုနဲ့ဘယ်နှရဲ့ကြာတော့ဆို9ရက်ကြာဘယ်နှရဲ့ကြာလဲ9ရက်ကြာတော့မန္လိကာကနတ်ပြည်တက်သွားပြီနတ်ပြည်တက်သွားတော့မြတ်စွာဘုရားကဒိဋ္ဌံချက်ကိုရုပ်သိမ်းလိုက်တယ်မေ့ချင်မေ့စီတော့ဆိုတော့မှအဲ့ဒီမှာကောသလမင်းကမြတ်စွာဘုရားတပည့်တော့9ရက်တိုင်တိုင်ရှင်မင်းကြီးကိုလာပြီးတော့မန္လိကာရဲ့လာရာဂတိကိုတပည့်တော့သိကျင်လို့လာတာမေ့မေ့ပြီးတော့ပြန်သွားတယ်ဘုရားအဲ့ဒါအခုရှင်မယသိရင်ပြောပါမန္လိကာအခုဘာမှလဲဆိုတော့မှမြတ်စွာဘုရားကမြတ်တော်မင်းကြီးမန္လိကာဒီအခုတာဝရိန္ဒနာပြည်မှာနတ်စည်းစိမ်နေခံစားနေတယ်သာဓုပါဘုရားသာဓုပါရှင်ဘုရားတို့သာနာတော်ကြီးတဲ့အားကိုရတာပဲဟောအမှန်မှန်ကဈာတဲ့ကဖြစ်လိုက်တဲ့အဖြစ်ပြက်လေးကိုကောသလမင်းကြီးမသိရှာဘူးဘယ်တိုင်းမြတ်စွာဘုရားကဘာဖြစ်လို့ကောသလမင်းကိုမမေးစေချင်တာတော့ဆိုရင်သာသနာတော်ကိုအထင်သေးသွားမယ်ဖယားတရားတန်ခါယရဏသုံးပါးကိုအထင်သေးသွားလိမ့်မယ်ဒီရှင်မင်းကြီးကအဲ့ဒီတေဂန်နီးကာလမှာဘသူမှမတတ်နိုင်ဘူးဒီကိစ္စဆိုတာတတ်နိုင်သလားဘုရားသားရေတေဂန်နီးကာလမှာအာယုပြုတ်တဲ့အချိန်ဟာဘသူမှတောင်းဝင်ယူလို့မရဘူးတဲ့ဖယားလည်းတားလို့မရဘူးတေဂန်နီးကာလမှာသူကသူပြုတ်ကျင်တဲ့အာယုပြုတ်ပဲအဲ့ဒါကြောင့်မို့လို့ပုထုဇဉ်တို့ရဲ့သဘာဝဆိုတာဘုရားတို့ဘုရားသားသိအရေးကြီးတယ်တေဂန်နီးမှာလမ်းဖြောက်ဖို့အရေးကြီးတယ်တေဂန်နီးမဖြောက်ဖို့လေလမ်းကောက်သွားရင်အဲ့ဒါမကောင်းဘူးမေးသားရေတေဂန်နီးမှာလမ်းဖြောက်ဖို့အရေးကြီးတယ်အေးဒါကြောင့်မို့လို့ဒါနဝေစာမန္လိကာပေယောလာယရှာသေးသည်အဲ့ဒါဒါနနဲ့ပတ်သက်လို့ပြောတာနောက်တစ်ခုသီလလောက်တာပြည့်စုံတာနဲ့လေးရွာအပဲလွတ်ပြီးကွယ်ဟုစိတ်ဝဲရွှင်ပြလွန်အားရပေါ်စား၍လည်းမနေနဲ့ကဲဆိုလိုက်ပါသီလပြည့်ဝရှင်ဒိဋ္ဌာမာပြန်လွန်ကပိဋ္ဌာတမ်းမှာဖြစ်ရသည်သီလပြေဝရှင်ဒိဋ္ဌာမာပြန်လွန်ကပိဋ္ဌာတမ်းမှာဖြစ်ရသည်တရားလက်ထက်ကဘွဲ့တော်ကဥဒိဋ္ဌာသီလတပါးမှမကျိုးဘူးပြေးတိုင်ကျိုးလို့လည်းမရဘူးမြတ်စွာဘုရားနဲ့အနိကနေသီလပြတ်နေတဲ့ယဟန်တွေကိုတွေ့ရင်ဘုရားကချက်ချင်းခေါ်ဆုံးမှာဥဒိဋ္ဌာတခါမှအဆုံးမမခံရဘူးဒါကြောင့်ဥဒိဋ္ဌာဒီသီလရှိတယ်ဥဒိဋ္ဌာပါရှိတယ်သီလဆိုတာမှတ်ထားပါရဲ့ဆိုင်သီလဆိုတာကိုယ်နဲ့နှုတ်နဲ့ကိုထိန်းတာဘာနဲ့ဘာနဲ့ထိန်းတာစိတ်ကိုမထိန်းနိုင်ဘူးမနောကံကိုသီလမထိန်းနိုင်ဘူးဒါကြောင့်ဘုန်းကြီးတို့မြတ်စွာဘုရားရဲ့သာသနာမှာမနောဓဝါတွေအနာပတ္တိတွေစိတ်ကြောင့်တင့်တယ်အဘမရှိဘူးတဲ့စိတ်ကြောင့်အဘမသိဘူးတဲ့ဥပမာပြင်ဘုန်းကြီးပြောမယ်လေငါထမင်းစားရတာထမင်းငါထမင်းစားခြင်းနဲ့ဆွမ်းစားခြင်းနဲ့ညငါဆွမ်းစားခြင်းနဲ့စိတ်ထဲကဆွမ်းစားခြင်းနဲ့လို့ဖြစ်နေတာအကုသို့မရှိဘူးပြေးတယ်ထစားမှဖြစ်တာဟုတ်တယ်မို့လားစိတ်ထဲရနေငါပွဲသွားခြင်းလိုက်တာငါပွဲသွားခြင်းလိုက်တာယဟန်တဝါအနေနဲ့ငါပွဲသွားခြင်းလိုက်တာပွဲသွားခြင်းလိုက်တာဆိုတာသွားကြည့်တာမဟုတ်သွားကြည့်ခြင်းနဲ့စိတ်ဖြစ်တာစိတ်ကိုမနောကံလို့ခေါ်တယ်စိတ်ကိုဘာလို့ခေါ်လဲမနောကံနဲ့လွန်ကျူးရင်အဘမသိဘူးတဲ့ဒါသီလကထိန်းတာလားအဲ့တော့ဘုန်းကြီးတို့စံပေများမှာသီလသည်
ကိုနဲ့နှုတ်ကိုထိန်းတယ်။မနဲ့ဗန်နဲ့ထိန်းတယ်။စိတ်ကို तू မထိန်းနိုင်ဘူး။အဲ့တော့သီလရဲ့အကျင့်ဟာဘုန်းကြီးတို့ပြည်သားမှတ်ထား။သီလသည်ကိုနဲ့နှုတ်ကိုလွန်ကျူးမဲ့ကိလေသာကိုနဲ့နှုတ်နဲ့လွန်ကျူးမဲ့ကိလေသာကိုသီလသည်ထိန်းတယ်တဲ့။အခုဘုဒ္ဓိတပြန်တော်မူသွားတယ်တန်းဖြစ်တယ်။ဘာဖြစ်လို့တန်းဖြစ်တုံးလို့ဆိုတဲ့တန်းတော်ကရိုးရိုးတန်းမဟုတ်ပြည်သားပိတ်တာတန်း။ဘာတန်းလဲ။တင်ငန်းထဲမှာသွားဖြစ်တာဘာမှသွားဖြစ်တာတင်ငန်းပေါ်မှာစွဲသွားလို့သူညမလှူထားတဲ့တင်ငန်းကြီးကိုဝယ်မယ်လို့ထုတ်ကြည့်လိုက်ဟိုမိုးတွေရွာတွေတင်ငန်းဖောက်ဥတွေစွဲသားမယ်ပြန်ထည့်ထားလိုက်ထုတ်ကြည့်လိုက်ပြန်ထည့်လိုက်ထုတ်ကြည့်လိုက်ပြန်ထည့်လိုက်နဲ့အဲ့ဒီလိုလုံနေရင်လုံနေငန်းတွေဘုံဘုံတိုင်းတိုင်းနဲ့ပြန်တော်မူသွားတော့တင်ငန်းပေါ်မှာစွဲတာပြေးတတ်ရဲ့ဒါကြောင့်သီလတွေပြည့်စုံနေုံနဲ့လည်းပဲအိုးငါတို့အပေလေးပါးကလွတ်ပြီလို့တော့စိတ်ချလက်ချမနေနဲ့တဲ့ဖြစ်တတ်တယ်တဲ့ကဲနောက်တခုဆိုကြည်သမ်းမှာပိတကတတ်မှုဘဟုတုတ္တဂုံပြည့်စုံယုံနဲ့လေးရွာအပေလွတ်ပြီကွယ်ဟုစိတ်ဝဲရှင်ပြလွန်အားရပေါ်စား၍လည်းမနေနဲ့အာငါကတိပိတကဆရာတော်ဒိပိတကဧကပိတကပိတကသုံးပုံနှုတ်ပုံဆောင်းနိုင်တဲ့ပိတကသုံးပုံကိုထုံးလုံးမွေးရေလုံးနောက်နိုင်တဲ့ပရိယတ္တိဘဝတုဒ္ဒဂုံနဲ့ပြည့်စုံတယ်ဟာအဲဒီလိုပရိယတ္တိဘဝတုဒ္ဒဂုံနဲ့ပြည့်စုံယုံနဲ့စိတ်ချလက်ချမနေနဲ့တဲ့ပိတကသုံးပုံနှုတ်ပုံဆောင်းပြီးတော့အဝေစီငရဲမှာကြသွားတဲ့ကပိလယဟန်နဲ့ဗာယဟန်နဲ့ကတ္တမဘုရားလက်ထက်ကပိရိကသုံးပုံနှုတ်ဝန်ကကတ္တမဘုရားပြိဋိဘံဆံသွားရောဆံသွားပြီးတဲ့နောက်မှာမှဒီကပိလယဟန်ကစတိတ်တက်တာပိရိကသုံးပုံကိုထုံးလုံးမွေရေလုံးနောက်အဲ့တော့စာတက်တော့ပြေတိုင်ဘာမှန်ရှိတုံးဆိုတော့စာမှန်ရှိတယ်စာတက်တော့ဘာမှန်ရှိပညာမှန်တွေတက်ပြီးတော့မထေကြီးဝါကြီးဆရာတော်ကြီးတွေကြွလာတယ်ကိုတော့အလကဝါရာကြီးတွေစာမမတက်ဖဲနဲ့လကကိုတော်ကြီးတွေဟိုကိုတော်ကလည်းအလကသာမတ္တပေမတ္တအဲ့ဒီလိုသူတက်တဲ့ပရိယတ္တိခုံပေါ်မှာမန်တက်ပြီးတော့ပြေးတယ်ထေကြီးဝါကြီးရှာတော်ကြီးတွေကိုယုတ်တရားမှမသိလေးစားရမှမသိအဲ့ဒီလိုမောက်မှာစော်ကားခဲ့တဲ့ကံကြောင့်သေလဲသေရောအဝိသိငရဲဆင်းသွားတယ်ဘယ်ငရဲဆင်းသွားလဲအဝိသိငရဲကလွတ်လဲလွတ်လာရောပြေးတယ်လွတ်လဲလွတ်လာရောငါးဖြစ်တယ်လွတ်လဲလွတ်လာဘာဖြစ်လဲအေးပရိယတ္တိစာပေတဲ့သင်အပ်ပို့ချခဲ့တဲ့ဂျေဇုတရားကပေးတဲ့သူ့ကိုဘာအကျိုးပြုတုံးဆိုတော့ခန္ဓာကိုယ်မှာရွှေရောင်တွေတောက်နေတယ်ရွှေငါဘာငါလဲရွှေငါအကြီးကြီးဒါပေမဲ့လို့အဲ့ဒီလိုမိမိပရိယတ္တိမန်ပေါ်မှာတက်ပြီးတော့ဆရာတော်ကြီးတွေသိခါဝါကြီးမတော်မူတဲ့ဆရာတော်တန်ခါတော်တွေကိုဝစီကံနဲ့ငေါ့ငန်းပြောဆိုခဲ့တဲ့ကံကြောင့်ဗဇဟလာရင်ပုတ်စော်နံနေတဲ့ပဇာဟလာရင်ဘာနာနေတဲ့အဲ့ဒီငါးကြီးပင်လေထဲမှာကြက်စားနေတာတဝှိထိကတငါးသေးတယ်ပင်လေထဲငါးဖန်းထွက်မိလာရောပရိသတ်မိလာတော့ငါးကြီးကရွှေအောင်လေးတောက်နေတာတဝန်းဝန်းနဲ့ဆိုတော့ဟာထူးဆန်းတယ်ဒီငါးကြီးထူးဆန်းတယ်အဲ့ဒီငါးကြီးကောသလမင်းကိုသွားဆက်တာရင်နန်းတော်ထဲမှာအလှမွေးထားလို့ရတာပေါ့ငါတို့ဆုတော်လက်တော်တွေလည်းရမယ်ရွှေငါးဆိုတာရခဲ့တယ်ဂိုင်းဒီငါးကြီးတဲသွားကြတော့ဆိုပြီးတော့လှေထဲမှာရေတွေထည့်အဲ့ဒီငါးကြီးထည့်ပြီးတော့တန်ခါတဲ့ဆက်လေးငါးယောက်လောက်လှေကြီးနဲ့ထမ်းပြီးတော့ကောသလရွှေနန်းတော်တွေကိုယူလာယူလာတော့ကောသလမင်းရဲ့ရွှေနန်းတော်တွေကိုရောက်လဲရောက်ပေါ့တန်ခါတဲ့တွေကမြတ်သောမင်းကြီးရွှေငါးကြီးလာဆက်ပါတယ်အဲ့ဒီလိုပြောလဲပြောငါးကြီးကဟောင်းဆိုပြီးတော့ဗဇတ်ဟလိုက်တာတဏ္ဏတော်လုံးပုတ်စော်နံတဏ္ဏတော်လုံးပုတ်စော်နံတော့ကောသလမင်းကဒီငါးကြီးကထူးဆန်းတယ်အရှောင်ကရွှေရောင်ပဇာဟလိုက်တာနဲ့ပုတ်ဆောင်တာ။ကဲဒီငါဖရားပဲတိမှာပဲ။ကဲဟဲ့တငါးတည်းလာထမ်းกว่าဖရားချောင်းသွားမယ်ဆိုပြီးတော့ဇေတဝန်ချောင်းကိုအဲ့ဒီငါးကြီးယူသွားတာ။ယူသွားပြီးတဲ့အခါကျတော့မြတ်စွာဘုရားရှေ့တော်မှာအဲ့ဒီငါးကြီးကိုချချပြီးတော့မြတ်စွာဘုရားကိုလျှောက်တယ်ကောသလမင်းကဘုန်းတော်ကြီးတော်မူသောမြတ်စွာဘုရားဒီငါးကြီးဟာခန္ဓာကိုယ်မှာရွှေရောင်တောက်ပြီးတော့ဘဇက်ကပုတ်ဆောင်နာမှာတယ်ဗျာဒီငါးကြီးရဲ့အတိတ်ဘဝစကြောင်းကို
ရသော်ဘုရားပြန်ဟောနိုင်ရင်တပည့်တော်ကိုပြန်ပြောပြပါဘုရားလို့ကောသလမင်းကတောင်းမှတော့မှအဲ့ဒီမှာမြတ်စွာဘုရားရှင်ကိုတော်မြတ်ကတကားတော်ကောသလမင်းနဲ့ငါဘုရားပြောတာနဲ့ဆိုင်ရင်ဒီငါကြီးကိုယ်တိုင်သူ့ရဲ့ဘဝဇတ်ကြောင်းကိုပြန်ပြောပြရင်မကောင်းဘူးလားတဲ့ကောင်းပါတယ်ဘုရားအဲ့ဒါဆိုရင်နားထောင်မြတ်စွာဘုရားကစိတ်တော်ကဒိဋ္ဌံလိုက်တယ်ငါမေးသောမေးခွန်းကိုဒီငါကြီးကဖြေပါစေလို့ဘုရားစိတ်တော်နဲ့ဒိဋ္ဌံပြီးတော့တခွန်းချင်းမေးတာငါကြီးတင့်နာမယ်ဘယ်လိုခေါ်လဲဖြေတယ်ဗျာမေးတယ်ဘုန်းတော်ကြီးတော်မူသောမြတ်စွာဘုရားတပည့်တော်နာမယ်ကပိလပါဘုရားသင်ဘယ်ဘဝကလာတာလဲယဟန်ဘဝကလာပါတယ်ဘုရားယဟန်ဘဝတုန်းကသင်ဘာလုပ်ခဲ့တယ်ပရိယတိစာပေတွေသင်အောင်ပို့ချပြီးတော့ပိဋကသုံးပုံနှုတ်ငုံဆောင်တဲ့ဆရာတော်ကြီးဖြစ်ခဲ့မှုပါတယ်ဘုရားအဲဒီကနေပြီးတော့သင်ဘယ်ရောက်သွားလဲအဝိဇ္ဇငရဲကိုကြပါတယ်ခင်ဗျာဘယ်လိုကံနဲ့လဲအာပထေကြီးတွေကိုစော်ကားမော်ကားလှုပ်ခဲတဲ့ကံခင်ဗျာအဲဒီကနေပြီးတော့တပီးတော့အခု၅လဖြစ်ပါတယ်ခင်ဗျာအေးသင်၅ဘဝကနေပြီးတော့ဘယ်ကိုသွားအောင်မလဲမြတ်စွာဘုရားကပြီးတော့၅ဘဝကသိရင်လည်းပဲငရဲကိုပဲပြန်သွားမယ်သူ့ဘဝစကြောင်းသူပြန်ပြောပြအဲ့တော့မှမြတ်စွာဘုရားကကိုင်းတကားတော့ကောသလမင်းဂျင်နတ်ပြီလားဂျင်နတ်ပါပြီဘုရားကိုင်းငါးကြီးတော့ပြန်လွတ်လိုက်မြတ်စွာဘုရားကအဲ့ဒါနဲ့ငါးကြီးပရိသတ်ကြီးလှေကြီးနဲ့ထမ်းပြီးတော့ထွက်သွားတာဇေတဝန်เจ้าမုတ်ဝါလည်းရောက်လဲရောက်ရောငါးကြီးကငါ့အเจ้าနေဘုရားသိသွားပြီငါ့အเจ้าနေဘုရားသိသွားပြီဆိုတော့ရှက်လွန်းလို့တဲ့ပရိသတ်ကြီးအဲ့ဒါလှေနံရံနဲ့သူ့ခေါင်းနဲ့အဲ့ဒီမှာဆောက်တာအဲ့ဒီမှာနေငါးကြီးတည်သွားတာသူကသူတတ်တည်ဖြစ်တာအဲ့တော့ဒီဥစ္စာဒီလောက်ပြောရင်ဘုန်းကြီးတို့ပြေသာပေါင်းတော်ကောင်းတို့သဘောပေါက်လောက်ပြီဒါနတွေသီလတွေပရိယတ်တွေဘ ਹੁ သုတတွေဘလောက်ပဲရှင်းနေပါစေဘုန်းကြီးတို့ပြေတဲ့ပုထုဇဉ်ဘဝဆိုတာစိတ်မချရဘူးစိတ်ချရရလားမချရဘူးကံဟာတစ်ခါခါကြလို့ရှိရင်လေအကုသိုလ်တွေလုံးမိလုံးရလုံးတာပဲမြင်မိမြင်ရမြင်တာပဲထင်မိထင်ရထင်တာပဲတဲ့အေးဒါကြောင့်ဆိုကြည့်ပါအာတဝောကုံလေအာတဝောကုံလေယဟန္တာစေမဖြစ်သေးသမျာဇာကာလပောစား၍လည်းမနေနဲ့အာတဝောကုံလေယဟန္တာစေမဖြစ်သေးသမျာဇာကာလပောစား၍လည်းမနေနဲ့အေးနောက်ဆုံးအရိယာယဟန္တာဘဝကိုမရောက်သေးသမျှကတော့ပြိတ္တယပေါ့ပေါ့ဆဆနဲ့မနေနဲ့လို့ဒီကံဒီကာလမှာမြင်မြင်မြင်ရမြင်ထင်မိထင်ရထင်ပြီးတော့အဲ့ဒါမရောက်တဲ့မရောက်ထိုက်တော့ဘုံဘဝမျိုးကိုရောက်တတ်တယ်ဒါကြောင့်ဘုန်းကြီးတို့သွားနေတဲ့တန်တရာခရင်မှာခောက်တုတ်ခောက်ပြန်သွားနေတာကြီးစားအခုလူဘဝရောက်လာတဲ့ကံကောင်းလို့နောက်ဘယ်ဘဝသွားအောင်မှမသိဘူးသိသလားပြိတ္တယအေးဘယ်ဘဝသွားအောင်မယ်ဆိုတာဘယ်သူမှသိဘုန်းကြီးမေးကြည့်ပါရှင်မရောဗျာဘယ်ကလာလို့ဘယ်သွားမှာတော့ဆိုလဲမသိဘူးအဲ့တော့ပုထုဇဉ်တော့အုံမတကောပုထုဇဉ်ဆိုတာအယူတဲ့ပုထုဇဉ်ဆိုတာဗာတဲ့လေအယူတယောက်ကိုလမ်းမှာတွေ့မေးကြည့်ပါလားအယူနေဘယ်ကလာတော့ဆိုတော့လေ तू ဘယ်ရလာလို့လာမှမသိအယူနေဘယ်သွားမလို့တော့မေးတော့လည်းပဲ तू ဘယ်သွားလို့သွားမှာမသိဘူးခြေဦးနဲ့ဒူးတက်ရလျှောက်သွားနေတာဒါကြောင့်အယူဆိုတာဘယ်ကလာလို့ဘယ်ကိုသွားမှာမသိသလိုဘုထုဇဉ်ဆိုတာလေအယူပဲတဲ့ဘိန်းတို့တရားတော်မတွေကဲအခုဒီလူဘဝကိုမြောက်ခင်တော့ဘယ်ဘဝကလာတာလဲသိလားပြောမသိဘူးကဲဒီကနေသိပြီဘယ်ဟိုသွားမယ်ဆိုတာကသိလားမသိပါဘူးဒါပြင်ဘုန်းကြီးတို့ပြည်သားကအကောင်းလားအယူလားမသိပါဘူးအယူတွေဘာတွေလဲပြည်သားအယူတွေအဲ့တော့ဘုန်းကြီးတို့ပြည်သားကိုဘုန်းကြီးကဘာလို့ပြောလိုက်လဲဘာလို့ပြောလိုက်လဲအယူလို့ပြောလိုက်တာဘာလို့ပြောလိုက်လဲဘယ်ကလာလို့လာမှမသိဘယ်ကိုသွားလို့သွားမှမသိတာဗါတယ်လေအဲ့ဒါတော့ဘုန်းကြီးတို့ပြည်သားကဗါတယ်လေအယူတွေကိုယ့်ကိုယ်ကိုပြောအာမနာနဲ့ဗါတယ်လေပြည်သားအယူတွေအဲ့တော့ဘုန်းကြီးတို့ပြည်သားကအယူဆိုတော့ဘုန်းကြီးကအကောင်းဘုန်းကြီးကဗါလဲအကောင်းအမေးကြည့်လေရှင်မရဘယ်ကလာတာတော့လို့မေးလိုက်ပါပြောလိုက်မှာပေါ့ဥဒ္ဒါမျိုးတွေချမ်းမြေမြေเจ้าကလာတာလို့ဒီလောက်ပဲသိတယ်ဟုတ်တယ်မို့လားဘယ်သွားမှာတော့ဆိုရင်လေเจ้าပြန်မှာပေါ့ဒါလောက်ပဲသိနိုင်တယ်ဘယ်ဘဝသွားမယ်ဆိုတာသိနိုင်လားဘိရိသာဘဝနဲ့ခြေပြီးတော့မသိနိုင်ဘူးအဲ့တော့ဘုန်းကြီးတို့ဘာနဲ့တူတုံးဆိုရင်လေဟောပြောလိုက်အောင်မယ်ဥပမာလေးတစ်ခုပေါ့ဗျာအခုမန္တလေးနဲ့ရန်ကုန် အမြယထားတွေမရှိဘူးလားအမြယထားတွေရှိတဲ့အခါကျတော့ကဲမန္တလေးသွားမယ်လို့ဆိုလိုက်ကြပါစို့ဥပမာလေးပြောကြအောင်စို့မန္တလေးသွားတဲ့အခါကျတော့ရန်ကုန်ကလက်မသွားဖြတ်လက်မဖြတ်ပြီးတော့ယထာကြီးထွက်ပြီးပြေးတာကြီးယထာကြီးထွက်တဲ့အခါကျတော့ယထာဟာဘုရားကစထွက်ရင်တိတ်တိတ်ဆိတ်ဆိတ်ထွက်တာလားအုပ်ဩဆွဲပြီးမှထွက်တာလားဩဆွဲပြီးမှထွက်တာဒါလေးတတိထားနော်စထွက်တဲ့ဘုရားကရန်ကုန်စထွက်တဲ့ဘုရားပဲလေရန်ကုန်ကနေပြီးတော့ယထာကြီးငိမ့်ငိမ့်ငိမ့်ငိမ့်ငိမ့်ငိမ့်ငိမ့်ငိမ့်နဲ့တခါထွက်လာတယ်အမြာယထာဆိုတော့ဟောတောင်ငူကြတော့တခါရက်တယ်ဘယ်ရတော့တခါရက်အဲတောင်ငူကြတော့တခါရက်တဲ့အခါကျတော့ဟေးရှေ့ကဘုရားဘာဘုရားတောင်ငူဘုရားဟေးဟာတောင်ကိုဘုရားရောက်လို့ရှိရင်ငါတို့တန်တောင်ဘက်ကလာတဲ့ဒူရင်တိလေးပါလေဝယ်ရအောင်ဒူရင်တိလေးပါလေဝယ်ရအောင်ဆိုပြီးတော့ယထာထွက်တော့မှဒူရင်တိတဲ့ကအနာလာတော့ဟာဒူရင်တိတဲ့လာပါအောင်လာပါအောင်လာပါအောင်ကမန်ကနနဲ့ဝယ်လိုက်တဲ့ပြေးတိုင်ဒါပေမဲ့ဒူရင်တိကရှင်းရှင်းပြောရင်တော့အကောင်းမဟုတ်ဘူးဒူရင်တိကိုအညံ့ဒူရင်တိကိုဝယ်မိရသားဖြစ်သွားတယ်တနည်းပြောလို့ရှိရင်အဲ့ဒီတောင်ကုဗုဒ္ဓမှာရောက်နေတဲ့ဒွင်းသီးတို့ဘာတို့ညာတို့ပစ္စည်းဝတ္ထုတွေဟာအတုတွေတဲ့ဘာတွေတဲ့လဲပရိသတ်ရဲ့အတုတွေတဲ့အစစ်မဟုတ်ဘူးလေအဲ့ဒါတွေကအဲ့ဒီကနေပြီးတော့အတုဗုဒ္ဓကနေပြီးတခါတဲ့တောင်ကုဗုဒ္ဓကနေထွက်သွားလိုက်တာပရိသတ်ရှေးဗုဒ္ဓရောက်တဲ့အခါကျတော့ဟာရှေးဗုဒ္ဓဘာတော့လဲရှေးဗုဒ္ဓသာသီဗုဒ္ဓကွာဘုရားလည်းချုံးနေပြီရှေးဗုဒ္ဓရောက်ရင်တော့ထမင်းစားမယ်လို့ဆိုတော့သာသီဗုဒ္ဓမှာသမင်းတယ်လည်းမရှိဘူးတဲ့အဲ့ဒီဘုရားကြတော့ငတ်ပြီတဲ့အဲ့ဒီဘုရားကြတော့ဘာဖြစ်လဲငတ်ပြီတဲ့အဲ့ဒီကနေပြီးတော့ယထာကြီးထွက်သွားလိုက်တာမန္တလေးဘုရားရောက်သွားတော့ဒါဥပမာလေးပြလိုက်တာဒီတိုင်းပဲဘုန်းကြီးတို့ယထာတဲ့ဘဝခန္ဓာဟာယထာနဲ့တူတယ်တဲ့ဘဝခန္ဓာဘာနဲ့တူကဲဆိုလိုက်ပါခန္ဓာယထာစီလို့သွားယနာမရှိပြီခန္ဓာယထာစီလို့သွားယနာမရှိပြီခန္ဓာယထာစီလို့သွားယနာမရှိပြီဘဝခန္ဓာယထာကြီးစီးပြီးတော့ထွက်လာတာဘေဗုဒ္ဓါကထွက်တာတော့ဆိုရင်ပရိသတ်ရဲ့ဇာတာတဲ့ဘာဗုဒ္ဓါတဲ့အမိဝမ်းထဲမှာပရိသတ်နေတင်ပြီးတော့မွေးဖွားလာတာယထာထွက်ပြီပရိသတ်ရဲ့ယထာထွက်တဲ့အချိန်မှငြိမ်ငြိမ်လေးထွက်လာတာလားအုပ်ဩဆွဲသလားအုပ်ဩဆွဲပါပါအေးကလေးအပြင်ရောက်လာတာနဲ့អော်တာပဲဥပဲဥပဲဥပဲတဲ့អော်ဘူးလားပရိသတ်တို့ပရိသတ်ဘယ်လိုကြားဖို့လဲကလေးអော်သားကိုဥပဲဥပဲဟုတ်တယ်မို့လားအမှန်မှမဟုတ်ဘူးပရိသတ်တို့နားချလွဲနေတာဥပဲလို့អော်တာမဟုတ်ဘူးတဲ့အမလေးအမလေးလို့អော်တာတဲ့အမလေးအမလေးလို့ဩတာတဲ့ဘာဖြစ်လို့တော့ဆိုတဲ့အခါကျတော့အမိဝမ်းထဲမှာမှောင်းနေတာပိတ်မှောင်းနေတာအပြင်ထွက်လာလိုက်တဲ့အခါအလင်းနဲ့တော့လန့်သွားတာပရိသတ်လန့်နေတဲ့အတွက်ကြောင့်မလို့ခင်အမလေးလန့်နေလို့ကြည့်လားအမလေးဘုံတော့ဖေကလန့်တာဟဲ့ဆိုတာဟောလန့်နေလူဟာအမလေးတတယ်လန့်နေလူဟာဗာတတယ်ဒါကြောင့်ခလေးဟာအမိဝမ်းကထွက်လာတဲ့ကာလကဩတာတို့ကြားနေတာဥဝဲဥဝဲဟုတ်တယ်မို့လားအမမသွားတွေမပေါက်သေးလို့မပီလို့မိခါသာခလေးသွားပေါက်လားမပေါက်ပါဘူးအဲသွားမပေါက်တဲ့အတွက်ကြောင့်မလို့ခလေးអော်တဲ့အတန်းကဘယ်နဲ့ဖြစ်နေလို့ဟိုဟာဟိုဟာဟိုဟာအမမအမလေးအမလေးအမလေးလို့អော်တာလန့်ပြီးတော့អော်တာဘာဖြစ်လို့អော်တာလဲဒါကြောင့်ခန္ဓာယထာကြီးထွက်လာတာဘုန်းကြီးတို့ပြေးတဲ့အမိဝမ်းထဲကထွက်လာတာဇာတိဘူတာကထွက်လာတာတိတ်တိတ်ဆိတ်ဆိတ်ထွက်လာတာလားអော်ပြီးထွက်လာတာလားအော်ပြီးထွက်လာတဲ့အခါကျတော့ကိုင်မေးမရသေးဘူးတို့ပြေးတာရင်ကားနဲ့ပဲသွားသွားယထာနဲ့ပဲသွားသွားမန္တလေးရန်ကုန်ယထာနဲ့သွားလဲပဲယထာမိုင်းတိုင်းနေတမိုင်းမှမိုင်းတိုင်းတစ်ခုတမိုင်းမှမိုင်းတိုင်းတစ်ခုရှိသလားမရှိဘူးလားဟောရေးထားတယ်ဒီတယ်လီဖုန်းတိုင်းနေမှာကျင်းတန်းကျင်းတန်းတိုင်းနေမှာယထာနဲ့သွားရင်သတိထားကြည့်အဲ့ဒီမှာမိုင်းတိုင်းလေးတွေရေးထားတယ်မိုင်းဘလောက်ရောက်ပြီဆိုတာကိုယထာရှေ့တိုးလိုက်မိုင်းရှေ့တက်သွားလိုက်ယထာကရှေ့ဘူတာရောက်ရင်မိုင်းနေတက်သွားလိုက်ဒီတိုင်းပဲဘုန်းကြီးတို့ဘဝခန္ဓာယထာကြီးစီးလာတာလည်းပဲတနှစ်ကိုတထိုင်ဆိုင်လာတာလေတနှစ်ကိုဗါတယ်လေအသက်50ဆိုရင်မှတ်တိုင်ပေါင်းဘယ်လောက်လဲအသက်60ဆိုရင်မှတ်တိုင်ပေါင်းဘယ်လောက်လဲအဲ့ဒါမှတ်ထားအဲ့ဒါဘဝမှတ်တိုင်ပဲပရိသတ်အဲ့တော့အမိဝမ်းကပရိသတ်နေဒီထွက်လာတဲ့ကအမလေးအမလေးလို့អော်ပြီးတော့ထွက်လာတာရှေးဘူတာရောက်တော့ပရိသတ်ကြီး ဘာဘူတာတော့ဆိုတော့ဇရာဘူတာတဲ့ဘာဘူတာတဲ့လေကဲဆိုလိုက်ပါဇာတိဘူတာထွက်လို့ခွာဇရာဘူတာရောက်ခဲ့ပြီဇာတိဘူတာထွက်လို့ခွာဇရာဘူတာရောက်ခဲ့ပြီဇရာဘူတာရောက်တော့ခါအတုဆိုတာတွေ့ရမှာဇရာဘူတာရောက်တော့ခါအတုဆိုတာတွေ့ရမှာရှင်ဘူတာမှာအတုတွေရှိတယ်တဲ့ရှင်ဘူတာဘာတွေရှိတယ်ဘုန်းကြီးတို့ထွက်လာတာဇာတိကနေထွက်လာတာအခုဇရာဘူတာကိုရောက်နေပြီဘာဘူတာရောက်လဲဇရာဘူတာရောက်ရင်အတုအစ်စ်နဲ့တော့မတွေ့တော့ဘူးပြည်သားအတုတွေနဲ့တိုးမယ်တဲ့ကဲတို့ခန္ဓာယထာကြီးဇရာဘူတာကိုရောက်လို့အတုနဲ့တွေ့ပုံလေးပြောကြအောင်ဆိုဘုန်းကြီးတို့မြင်တာပေါင်းတော်ကောင်းတို့အသက်40ကျော်လာပြီဆိုရင်ခေါင်းကသဖင်တွေပါဖြစ်တယ်သဖင်ပါဖြစ်လဲဖြူလာတဲ့သဖင်ကြည့်ကောင်းလားမကောင်းဘူးမကောင်းတဲ့အခါကျတော့အလှူတို့မင်္ဂလာဆောင်တို့ရှိတယ်ဆိုရင်ဒီသဖင်ဖြူကြီးနဲ့သွားလို့ကြည့်မကောင်းတော့အဲ့ဒီသဖင်ကိုမလုပ်လို့ပြောဩအဲ့တော့ပေါ်လဲဆေးဆိုးတယ်ဗောဆိုးတာဗောမဆိုးဘဲနေပါမလားကြည့်မှမကောင်းမင်းနဲ့ဟုတ်တယ်မို့လားအဲ့ဒီတော့ဘုန်းကြီးတို့ပြေတာစဉ်းစားကြည့်သားမှာငကောကဖြူနေတဲ့သဘင်ကိုအ내ဆိုးတာခဏပဲအတုလောက်တာမလောက်တာလဲအဖြူကိုအတုအ내လောက်ယူတာဟုတ်တယ်မို့လားအေးအဲ့ဒီကနေပြီးတော့ကဲမျက်လုံးကြည့်လိုက်စမ်း40ကျော်လာပြီဆိုမျက်လုံးမှုံလာ40ကျော်လာရင်ဘာဖြစ်လဲမျက်လုံးမုံလာတော့မျက်စိဆောင်ဝင်နဲ့သွားပြပြီးတော့ဟာခင်ဗျာ40ကျော်လာတာဟုတ်တယ်ဟာခင်ဗျာစာကြည့်လို့မရတော့တဲ့မျက်မှန်တရမယ်ပေါဝါ100 100စိတ်150 200ဟောလုတ်ကုန်ဟောလုတ်တဲ့အခါကျတော့ gain မျက်လုံးထဲမှာမျက်စိအားနေလို့မှုံသွားလို့တတ်တဲ့မျက်မှန်ဟာမျက်လုံးဟုတ်လို့လားဟုတ်ပါဘူးခင်ဗျအတုလုတ်ထားတာဘာလုတ်ထားတာလဲအေးခေါင်းကြည့်တော့လဲအတုမျက်လုံးကြည့်တော့လဲအတုဗဇက်ကြည့်လိုက်အောင်ဗဇက်ကြည့်လိုက်အောင်ပါးစပ်ထဲမှာသွားတွေမရှိဘူးလားသွားတွေရှိတော့အကိုင်50 60 80လောက်ကြတော့သွားတွေကတဖြည်းဖြည်းနဲ့အံငှနေစကြိုးဘဝကြိုးဒီရကြိုးနဲ့ချီးတမြသွားအကုန်ကုန်ဝကုန်တဲ့အခါကျတော့ဝါလို့မရဘူးမရတဲ့အခါကျသမီးတွေကဘာပြောလဲအမေအဲ့ဒါအံကတ်လေးလုတ်ပါလားဆိုပြီးတော့အပေါ်ရောအောက်ရောအံကတ်တစ်စုံသွားလုတ်ရတာအမေပြုံးဝင်နေကြည့်တော့ဒီဘွားကြီးသွားလေးတွေများပလဲလုံးလေးတွေကျစီးနေကြလို့မထင်တဲ့ပရိသတ်အဲ့ဒါအတုလုတ်ထားတာအဲ့ဒါမလုပ်ထားတာလေဒါကြောင့်ရှေးဘူတာရောက်ရင်အတုနဲ့တွေ့မယ်ရှေးဘူတာရောက်ရင်ဘာနဲ့တွေ့လဲအဲ့ဒါဘုန်းကြီးတလောကဘုရားဟိတာရောက်သွားတယ်တပည့်ကဘုရားဟိတာရောက်သွားတဲ့အခါကျတော့အဖွားကြီးတယောက်ကသူ့အံကတ်ကြီးဖြောပြီးတော့ခွက်ထက်မှရေတွေစိမ့်ထားတယ်အဲ့ဒါဘုန်းကြီးကမေးတယ်ဒကမကြီးဒါဘာတုံးလဲအံကတ်ဖရာတဲ့ဘာလို့မတတ်တာတုံးလို့ဒကမကြီးပါကြီးပိန်တယ်ကြည့်လို့မကောင်းဘူးလို့ရှင်ဖရာတဲ့နဂိုဟာလောက်ဘယ်ဟာမှမကောင်းဘူးတဲ့ဘာကြီးလို့လို့ပြောမှအောင်တကမကြီးရတော့ဆိုတော့တနေ့ရဖရားတဲ့တပည့်တော်ကလည်းအံကလေးတက်ပြီးတော့ဟိုမှာဘုရားရေးတာမှာသူတို့ဆွလာကြွေးတော့အချိုပွဲပေါ်လေအဲ့ဒီမှာပရိသတ်ကြီးဘာပါတော့ဆိုတော့ကောင်းချင်းတုတ်ပါတယ်တဲ့ဘာပါတယ်တဲ့ကောင်းချင်းတုတ်ကလည်းဘလောက်တောင်စီးသလဲမစီးသလဲမသိဘူးအဲ့ဒီဘုရားကြီးကအဲ့ဒီကောင်းချင်းတုတ်ကိုစားပြီးတော့ဟလိုက်တာပရိသတ်ကြီးအဲ့ဒီမှာလည်းခါတဲ့အံကနဲ့ကောင်းချင်းတုတ်နဲ့ညံ့နေပြီးတော့အဲ့ဒါမနေတဲ့ခါတဲ့လှုပ်ယူရတယ်တဲ့အဲ့ဒါကြောင့်အတုဆိုတာဘယ်ဟာမှမကောင်းဘူးကောင်းသလားမရေးတာအဲ့ဒါနဲ့အဘွားအဝါဘုန်းကြီးပြောတယ်တပည့်တော်မတတ်ရဲတော့ဘူးဗျာတဲ့ကောင်းချင်းတော့စားရင်စားလို့မကောင်းဘူးတဲ့အဲ့ဒါအံကတ်တတ်တဲ့ဒကမကြီးတွေနော်ကောင်းချင်းတော့စားကနေကြလက်ကလေးနဲ့သားလေးဖြစ်ကြည့်သိသိနေရင်သွားမစားနဲ့တော့ကြအဲ့ဒါသွားပါတခါအပြုံလိုက်ကြီးအံကတ်ကြီးထွက်တော့လူကြတဲ့ဆက်စရာကြီးဗျာအတုနဲ့တွေ့မှာဘာနဲ့တွေ့မှာလဲအေးဒါကြောင့်ခေါင်းမှာလည်းအတုမျက်လုံးမှာလည်းအတုဗဇာထဲမှာလည်းအတုတို့ကလည်းတကောလုံးအတုတွေနဲ့တွေ့နေပြီဘရေတားရဲ့အဲ့ဒါဇရာဘူတာဆိုင်နေပြီဘာဘူတာဆိုင်တယ်အဲယထာကရမနေပြန်ဘူးဘရေတားရဲ့ဇရာဘူတာကနေထွက်လာပြန်ပြီရှေ့ဘူတာရောက်တဲ့အခါကျတော့ဗျာဒိဘူတာတဲ့ဘာဘူတာတဲ့လဲတဲဆိုလိုက်ပါဇရာဘူတာထွက်လို့ခွာဗျာဒိဘူတာဆိုင်ခဲ့ပြီဇရာဘူတာထွက်လို့ခွာဗျာတိဘူတာဆိုက်ခဲ့ပြီဗျာတိဘူတာဆိုက်သောခါ အင့ဘေးမှာကြုံရပြီယာတိဘုဒ္ဓဆိုင်သောခါအင့ဘေးမှာကြုံရပြီ
ယာတိဆိုတာအနာယောဂနှိပ်စက်တာ
ဘုရားကြီးနာမည်ကယာတိဘုဒ္ဓတဲ့အဲရှင်ဘုရားရောက်လို့ရှင်နာမည်ထမင်းစားမယ်ထမင်းစားမယ်ဘာထမင်းနဲ့မှမရှိဘူးငတ်ပြီဒီတိုင်းပဲဗျာတိဘုဒ္ဓခန္ဓာယထာကြီးဗျာတိဘုဒ္ဓကိုစိုက်ပြီးဆိုရင်သွေးတို့နှလုံးစင်းကြောဟာဘာဖြစ်တဲ့ညာဖြစ်တဲ့ယောဂါပေါင်းစုံဝင်လာပြီဆိုရင်ပြေးတတ်ရဲ့ကိုစားခြင်းနဲ့အစာအစာတွေစားခွင့်မရှိတော့ရှိသေးလားမရှိပါဘူးသွေးတို့ယောဂါရှိတဲ့လူမသလောက်ပေါင်းစားရဲ့လားမစားဘူးဝတ်သားတို့အုံတို့နဲ့ချက်ထားတာတို့စားရဲ့လားမစားဘူးငတ်ပြီလေဘာဖြစ်ပြီလဲပြေးတတ်အာစီချိုရှိတယ်စီချိုရှိတယ်ဆိုအချိုစားရဲသေးလားဟိုတို့ကဘလောက်ကြိုက်တယ်ပြောပြောဗျာတိဘုဒ္ဓကိုယထာခန္ဓာဆိုင်ပြီဆိုရင်အငတ်ဘေးနဲ့ကြုံပြီတဲ့သူများတွေစားတာကြည်ပြီးတရေကြတဲ့ကိုသားသမီးတွေကဟာသူတို့စားနေကိုမစားမယ်လို့လက်ကလေးနှက်လိုက်တာနဲ့လာပုတ်ချတယ်အမေမတည့်ဘူးလေအမေကလည်းအစားတော့နည်းနည်းပါးပါးဆင်ကျင်မှပေါ့ဖြစ်လိုက်ရင်အမေတို့ကအသေးတန်ဆိုတော့စားရဲသေးလားဒီဟုတ်ပါတယ်လေသူတို့ပြောတာငတ်ပြီပရိသတ်ရဲ့ဒါကြောင့်ဗျာတိဘူတာကိုယထာဆိုင်ရင်ငတ်ပြီယာတိဘူတာကိုယထာဆိုင်ရင်ဘာဖြစ်အေးရှေ့မှာနောက်ဆုံးတဘူတာပဲရှိတော့တယ်မရဏဘူတာတဲ့ဘာဘူတာတဲ့လဲကဲဆိုလိုက်ပါဗျာတိဘူတာဆွဲလို့ခွာမရဏဘူတာလမ်းဆုံးမှာယာတိဘူတာသွဲလို့ခွာမရဏဘုဒ္ဓလမ်းဆုံးမှာလမ်းဆုံးဘုဒ္ဓရောက်သောအခါအမြဝေဒံကြားရမှာလမ်းဆုံးဘုဒ္ဓရောက်သောအခါအမြဝေဒံကြားရမှာရှစ်တဘုဒ္ဓရောက်ရင်ဘာသာကြားရမှာအဖေအမြအမြအမြအဖေအမြအမြနဲ့သားလေးသမီးတွေကရေသက်ခွက်လေးကိုင်းလို့ဘုန်းကြီး၅ပါးပြင်ပြီးတော့လေတရဏဂုံတင်တာရှိသလားမရှိဘူးလားအေးအဲ့ဒါကြောင့်မို့လို့ဇာတိဘူတာဇရာဘူတာဗျာတိဘူတာမရဏဘူတာဘူတာစဉ်၄ခုရှိတယ်ဘူတာစဉ်ဘယ်နှခုလဲအေးမန္တလေးကစားအေးရန်ကုန်ကစားထွက်လာတယ်တောင်ကုန်မှာရက်တယ်တာစီမှာရက်တယ်မန္တလေးမှာရက်တဲ့လေးဘုရားအများရက်တာဒီအဲ့တော့ဘုန်းကြီးတို့ပြေသာပေါင်းတော်ကောင်းတို့ပြောကျင်တာကခန္ဓာရက်ထားဆင်းပြီးတော့အခုသွားနေတာကဲဒီတရားနာပရိသတ်ကြီးဘုန်းကြီးမေးပြရသေးအခုဘယ်ဘုရားဆိုင်နေလဲဟောကိုယ့်ရထားကိုဘယ်ဘုရားဆိုင်လို့ဆိုင်မှမသိဘူးနော်ဇရာဆိုတာကအိုတာဇရာဆိုတာကဘာလဲအဒီဘုရားကတော့ကျိတ်တွေဆိုင်နေယာတိဘူတာကတော့အနာယောဂဖြစ်ရင်ယာတိဘူတာအနာယောဂဖြစ်ရင်ဘာဖြစ်လဲယာတိဘူတာကနေရှစ်တဘူတာပဲကြံတော့တယ်မဟုတ်လားမရဏဘူတာဘာဘူတာလဲအဲ့ဒီမရဏဘူတာရောက်ရင်လမ်းဆုံးပြီမရဏဘူတာရောက်ရင်ဘာဖြစ်လဲအဲလမ်းဆုံးပြီဘဝမပြတ်သေးဘူးလမ်းဆုံးတာပြောတာဘဝမပြတ်သေးဘူးယထာထွက်လာတဲ့မန်းရန်ကုန်ကနေမန်းလေးရောက်တယ်မန်းလေးရောက်လဲရောက်တော့ဒီယထာကိုတန့်ရှင်းရေးလုပ်တယ်လုံးပြီတာနဲ့ဘာနေသလိုဘုန်းကြီးတို့ပြည့်တာရထားတဲ့ဘဝခန္ဓာရထားစီးပြီးတော့အဆုံအဆန်သွားနေလိုက်ကြတာတဲ့ခုချိန်ထိတန်တရာမပြတ်သေးဘူးပြတ်ပြီလားပြတ်ပြီပါဘုရားနောက်ထပ်ဒီရထားကြီးဘဝခန္ဓာရထားကြီးဘယ်နှခေါက်ခေါက်တော့ခေါက်ပြန်သွားအောင်မယ်ဆိုတာသိသလားမသိပါဘူးသောတာပန်ဖြစ်တာတောင်မှခုနှစ်ဘဝသွားအောင်မယ်တဲ့မှန်ပါပါဘုရားသောတာပန်ဖြစ်တာတောင်ဘယ်နှဘဝလဲမှန်ပါပါဘုရားအေးသောတာပန်မှမဖြစ်သေးဘူးပုထုဇဉ်သာဆိုရင်တော့မပြောနေတော့ပြေးသားရေဒါကြောင့်ဆိုလိုက်စမ်းပါဘဝခန္ဓာယထာမှာစီးကသွားနေတာဘဝခန္ဓာယထာမှာစီးကသွားနေတာဘဝခန္ဓာယထာမှာစီးကသွားနေတာခန္ဓာယထာစီးလို့သွားယနာမရှိပါခန္ဓာယထာစီလို့သွားယနာမရှိပါ ေးဒါကြောင့်ဘဝခန္ဓာသန္တရာခီးသွားနေတဲ့ပုဂ္ဂိုလ်တွေပေးတဲ့တတိတံဝေကရပါစေခြင်းအကျိုးငါဘုန်းကြီးတို့ဗုဒ္ဓဂုဏပကသနီကျမ်းမာလာသောခြေတခုံမှာပြန်ဆုံတဲ့ပွဲတဲ့အဲ့ဒါလေးပြောကြစို့ပေးတဲ့ခြေတခုံဘုရားကြီးရဲ့စနေတော့ဒကာကြီးဥပါကောင်းဥပါကောင်းတစောင်းအဲ့တော့1293 85ဆိုတော့ဘုန်းကြီးတို့မြန်မာနိုင်ငံကိုတည်ပေါ်မင်းပါတော်မူသွားတာ1249ဘယ်လောက်လဲပရိသတ်တည်ပေါ်မင်းပါတော်မူပြီးတော့အနှစ်30လောက်အတွဲမှာဖြစ်တာဆိုတော့မြန်မာနိုင်ငံကိုအဲ့ဒီချိန်မှာအင်္ဂလိပ်အုပ်ချုပ်နေတယ်ဘာအုပ်ချုပ်နေလဲအဲရှေ့ခေတ်ကဒကာကြီးတွေကမာကြီးတွေပြောတဲ့စကားနဲ့ပြောရင်တော့အင်္ဂလိပ်မင်းလက်ထက်ကပေါ့အဲအင်္ဂလိပ်မင်းလက်ထက်ကမြန်မာနိုင်ငံလွတ်လာရေးမရသေးဘူးကိုတိကိုနံကိုကျင်ငန်းနဲ့လည်းမနေရဘူးသီဘောမင်းနဲ့စုဖျားလက်တို့ပါသွားပြီအဲ့ဒီအချိန်ဒါကြီးဥပကောင်းဟာပတ်စံချမ်းသာတဲ့တထေးတရာကိုရန်ကုန်မြို့ပေါ်မှာတထေးစည်ရင်ဝင်မဲ့အဲ့တော့ဒကကြီးကသရတရားရှိတယ်ယတနာ၃ပါးကိုကြီးညိုတယ်ကျွတော်ကဘုရားကြီးစနေတော့မှာတရောင်းကြီးဆောက်ဆောက်ပြီးတော့ညံတော်၅ပေရှိတယ်တဲ့ဘုရားကညံတော်ဘယ်လောက်လဲ၅ပေပါမန်းလေးကနေသွားမှလာတာကြီးစင်းလို့ဘုရားကြီးတစောင်းထဲမှာပြင့်တင်ပြီးတော့ဘုရားနေကတာတင်တယ်တစောင်းရေသေးချတယ်အဲ့ဒီနေ့ကစ၍ဒကာကြီးဥပကောင်းသည်နေတိုင်းနေတိုင်းနေတိုင်းဘုရားချစ်ခိုးတယ်ဝတ်တဲ့ဝတ်ကဆွန်းတော်အမြဲတမ်းမပြတ်ဘူးတဲ့သူတယောက်တည်းလာတာတော့မဟုတ်ဘူးသူသားလေးမောင်ကောင်းညော်မှာခေါ်လာတယ်ဘယ်သူခေါ်လာလဲသားလေးလည်းဆွဲပြီးတော့အဲ့ဒါတခါတည်းခေါ်လာတော့နေတိုင်းနေတိုင်းဘုရားဝတ်တဲ့ဝတ်ကပြုလို့ဒါနဲ့သားလေးတော်တော်လေးအရွယ်ရောက်လာပြီပစ္စည်းကလည်းတော်တော်ချမ်းသာအဲ့တော့ဒကာကြီးဥပကောင်းကငါတို့ချမ်းသာတဲ့ပစ္စည်းတွေဟာဒီဥတီတော်သားလေးပဲစံစားရမယ်အဲ့တော့ဒီသားဟာမြတ်စွာဘုရားရဲ့သာသနာတော်ကိုငါလို့ကြည်ညိုပါမလားငါလို့မကြည်ညိုဘဲနဲ့ဒီဥစ္စာတွေဒီဥစ္စာပစ္စည်းတွေသုံးဖြုံးပလိုက်လို့ရှိရင်ငါရှာထားရတာတွေအလကားဖြစ်တော့မယ်အဲ့တော့ဒီကောက်ကိုတစ္ဆာဆိုခိုင်းမယ်တဲ့ဘာလို့ခိုင်းမယ်တဲ့တစ္ဆာဆိုခိုင်းမယ်ဆိုပြီးတော့နောက်တနေ့မနေ့ကျတော့ပရိသတ်ရေအဲ့ဒါသူ့သားမောင်ကောင်းညုံကိုခေါ်ကောင်းလေးအရွယ်ရောက်နေပြီလူပြိုအရွယ်ဖြစ်နေပြီအဲ့ဒါငါသားလာညီမထိုင်သားမင်းကိုဒီနေ့ငါတစ္ဆာရေတိုက်ပြီးတော့တစ္ဆာဆိုခိုင်းမယ်ဘာလို့မလို့လဲဩငါတို့ပိုင်ဆိုင်တဲ့ပစ္စည်းတွေမင်းတယောက်တည်းရရှိမှာဖြစ်တဲ့အတွက်ကြောင့်လို့မင်းဒီပစ္စည်းတွေကိုမင်းကြီးပဲမစားပါနဲ့ကွာ။ရသော်ဘုရားသာသနာတော်ကြီးမှာနေလူလှလို့ထွန်းလင်းအောင်သာသနာတောင်းဝန်ထမ်းဆောင်နေတဲ့တန်ဃာတော်တွေကိုလည်းမင်းလှူပါ။ခစ်ကခစ်ကောင်းမဟုတ်ဘူးအင်္ဂလိပ်မင်းခစ်ဖြစ်နေတယ်။အဲ့တော့ငါသားရဲ့တို့တို့ပြောမယ်။မင်းနိုင်တဲ့ဘက်ကတတော်တဏီယာကနေပြီးတော့ဘုရားမြတ်စွာသာသနာတော်ကြီးကိုနေလူလှလို့ထွန်းလင်းအောင်ငါသားဆောင်ရွက်ပေးပါ။စိတ်ချပါအဖေ။တစ္ဆာဆိုကွာသူဆိုတယ်ဗျာတစ္ဆာဆိုတစ္ဆာရင်တိုက်လို့ပြီးလဲပြီးရောမင်းတို့ပြီးတိုက်အဲ့ဒီမှာဒကာကြီးဥပကောင်းကဘာလို့တုံးလို့ဆိုတော့သူ့သားရဲ့ဘယ်ဘက်ပခုံးနဲ့ညာဘက်ပခုံးမှာစုံနဲ့အယုတ်ထိုးတယ်တဲ့စေထိုးသမားခေါ်ပြီးတော့ဘယ်ဘက်ပခုံးပေါ်မှာရှုံဘယ်ဘက်ပခုံးပေါ်မှာဘာယုတ်လဲညာဘက်ပခုံးပေါ်မှာထောင်းယုတ်တယ်တောင်းနဲ့ယုံနဲ့နှစ်ခုထိုးပြီးတော့တားကိုလည်းမှားတယ်ငါသားတောင်းဆိုတာနေရဲ့ကိုစားပြုတဲ့အမှတ်တစိယုံဆိုတာလကိုကိုစားပြုတဲ့အမှတ်တစိအဲ့တော့ငါသားတော့မင်းမှတ်ထားတော့မင်းဒီတောင်းနဲ့ယုံကိုမြင်နိုင်မြင်နိုင်မြတ်စွာဘုရားရဲ့သာသနာတော်ကြီးကိုနေလိုလလိုထွန်းလင်းအောင်ဆောင်ရွက်ပါမယ်လို့ငါသားအဖေရှိမှတစ္ဆာဆိုတာမမေ့နဲ့တော့မမေ့ပါဘူးဖေဖေရဲ့ဆိုပြီးတော့အဲ့ဒါသာဖာနေရောဘေးသားရေဖရာသွားကြောင်းတဲ့ဒီမကြီးကတော့အိမ်မှာကြံကြံနေခဲ့တယ်ကွာဆွမ်းတော်ဝယ်တွေဘာတွေပြင်မေးတယ်ပေါ့အေးအဲ့ဒီမှာတခုပြောချင်တာကဒကာကြီးဥပကောင်းတို့ချမ်းသာတဲ့အတိုင်းအဝိုင်းတစ်သေးတွေအဲ့ဒီခေတုံးကဘယ်ကိုသွားကြတုံးဆိုရင်ဘိလတ်ကိုသွားတယ်တဲ့ဘယ်ကိုသွားတယ်တဲ့အေးဘိလတ်ဆိုတာဘင်းတို့ဘေးသားဒီနေ့ခေအနေနဲ့ခေါ်ရင်တော့အင်္ဂလာနိုင်ငံဘယ်နိုင်ငံနဲ့လဲအင်္ဂလန်နိုင်ငံကိုရှေ့ခေတ်ကခေါ်တာဘီလတ်လို့ခေါ်တယ်ဘီလတ်ပြန်ဆိုရင်ဒါသူတို့အမတန်လေးစားတယ် ဘီလာကိုတောင်းတောင်းလို့မသွားနိုင်ဘူးပဒံချမ်းသာတဲ့ပုဂ္ဂိုလ်မှာဘီလာမှာတက္ကသိုလ်ကျောင်းသွားတတ်တယ်ဆိုရင်အဲ့ဒီတက္ကသိုလ်ဒီဂရီကောလိပ်တွေမှာကျောင်းတွေမှာပြန်လာတဲ့ကျောင်းသူကျောင်းသားဟာမြန်မာနိုင်ငံရောက်ရင်တိတ်ပြီးတော့ရှေ့တန်းတင်ခံရတာအမေအဲ့ဒီကောင်ထင်သေးတယ်အဲ့ဒီကောင်ဘီလာကနေကျောင်းပြီးလာတာအဲ့ဒီကောင်ဘီလာကနေပြီးတော့ဝလုံတော်ရမြင်ဖြစ်လာတာဥပဒေပွ
ြာဥပါကောင်ကျန်းနေခဲ့တယ်ဥပါကောင်ကျန်းနေခဲ့တဲ့အခါကျတော့တငယ်ချင်းတွေကဘိလကပြန်လာတော့ဥပါကောင်ကိုလက်ဆောင်နေလာပေးတယ်အာတထေကြီးဥပါကောင်ခမရဗျာကျုပ်တို့နဲ့ဘိလမမလိုက်ဖဲနဲ့ခမရဘာတွေလုပ်နေတာတော့အာမှတစ်ဆောင်ကြီးဆောက်ပြီးတော့အမဘုရားရုပ်ပွားတော်ကြီးပြင့်နေပြီးတော့ကိုယ်ကနေတာဘောကွာခမရဗျာအဲ့ဒီအတိုင်းလုံးတော့ခမရဘာဖြစ်မှာမလို့ဘာဖြစ်ရမှာတော့ကမင်းကုသိုလ်လုပ်တဲ့အခါကျတော့ဟောငါတည်လို့ရှိရင်နတ်ပြည်မှာနတ်စည်းစိမ်တွေခံစားရမှာပေါ့